မြန်မာနဲ့ရုရှားစစ်ဖက်ဆက်ဆံရေးတိုးမြင့်လာမယ်ဆိုရင်အမေရိကန်နဲ့ဆက်ဆံရေးကိုထိခိုက်လာနိုင်တယ်လို့စစ်ဖက်ဆိုင်ရာကြွမ်းကျင်သူတချို့ကတုံ့တက်ကြပါတယ်။ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့ရုရှားသမ္မတပူတင်တို့တွေ့ဆုံပြီးတော့စီရေးကိစ္စဆိုင်ရာအကြောင်းအရာတွေဆွေးနွေးမှုအပြီးအခုလိုတုံ့တက်လိုက်တာဖြစ်ပါတယ်အပြည့်စုံကိုကိုညံဝဲအောင်ကတင်ပြပါ ရုရှားမှာရောက်နေတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်ဒီခီးစဉ်မှာရုရှားကသူတို့ရဲ့စစ်လက်နက်ပစ္စည်းနဲ့နည်းပညာတွေကိုမြန်မာနိုင်ငံကိုရောင်းချသွားဖို့သမ္မတပူတင်ဘက်ကကမ်းလှမ်းခဲ့တာဖြစ်ပြီးစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှာနဲ့ပတ်သက်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေးက VOA ကိုပြောပါတယ
်မြန်မာနဲ့စစ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုကအဖြစ်နည်းပညာပါနော်ဆက်ပညာတွေနဲ့ပြသရရှိအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်
ရုရှားနိုင်ငံကနေ MiG-29 တိုက်လေယာဉ်တွေဝယ်ယူခဲ့တဲ့မြန်မာတပ်မတော်ဟာ2006ခုနှစ်အတွင်းမြန်မာတပ်မတော်ဒုအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးမောင်အေးရဲ့ရုရှားနိုင်ငံခီးစဉ်အတွင်းမှာ MI-17 စစ်ရဟယင်တွေထပ်မံဝယ်ယူခဲ့တဲ့ရုရှားမြန်မာစစ်တပ်ချင်းဆက်ဆံရေးတွေရှိခဲ့တာပါ။အဲ့ဒီခီးစဉ်မှာပဲနျူကလ িয়ার ဆိုင်ရာနည်းပညာနဲ့ဒုံးကျည်နည်းပညာတွေကိုရုရှားနိုင်ငံဘက်ကအကူအညီပေးဖို့ဒုဗိုလ်ချုပ်မှုကြီးမောင်အေးကတောင်းဆိုခဲ့ကြောင်းဝါရှင်တန်ဒီစီမှာနေတဲ့စစ်ထောက်လိုင်းရဲ့အရာရှိဟောင်းဦးအောင်နင်းထုတ်ကပြောပါတယ
်2000ပတ်ဝန်းကျင်တော့မှာဗိုလ်ချုပ်မှုကြီးမောင်အေးကျွန်တော်တို့ရုရှားနိုင်ငံကိုတွားပြီးတော့ဒီစစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့သဘောတူညီချက်တွေရှိခဲ့ပါတယ်အဲ့ဒီတည်းမှာအမျိုးမျိုးကိစ္စပါတယ်အမျိုးမျိုးကိုစီရင်မှုပေါ့ဗျာကျန်တဲ့ကိစ္စတွေမှာအသုံးပြုမယ်ဆိုရင်ရည်ရွယ်ချက်မျိုးနဲ့တော့သူတို့တွားချင်းကတ်တယ်ဒါတကယ်တကယ်မူလရည်ရွယ်ချက်ကတော့စီထဲမှာရှိတာဗိုလ်ချုပ်မှုကြီးမော်ရီကိုကိုယ်တိုင်ထုတ်ပြောတာကအမှုမျိုးပုံလောက်ဒီကိုသူတို့လုပ်ချင်တဲ့အနေအမ်းမျိုးကျွန်တော်တို့ရှိခဲ့တယ်။ဒုတိယနည်းပညာကမဆိုင်ပေါ်လီလုံထုံးပညာပေါ်လီဒီမဆိုင်ပညာကိုသူတို့အဓိကထားပြီးတော့ကျွန်တော်တို့ supporting unit တွေယူပြီးတော့မှဗမာနိုင်ငံကဒီတက်မတော်အရာရှိတော်တော်များများပေါ်လီရုရှားမှာတွားပြီးတော့မှပညာအများစုပါအဲ့ဒီနဲ့ရုရှားတို့ဒီနိုင်ငံတကာအချင်းချင်းရပေါ့လေဒီအနောက်နိုင်ငံတွေကပိတ်ဆို့ထားတဲ့အနေအထားမျိုးမှာရုရှားကအချင်းနိုင်ငံတွေကိုဒါမျှဝေလိုက်ပြီးတော့မှစီးယုံလာတဲ့အနေအထားမျိုးလို့လည်းပြင်ပါလေခင်ဗျ
တကယ်တော့ရုရှားနိုင်ငံကိုစီးရေးအရချင်းကပ်ရတာဟာ1988ခုနှစ်လူထုအုံကြမှုနောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းမယောင်းချတော့ပဲဖြစ်နေခြင်းမှာမြန်မာတပ်မတော်ကတရုတ်နိုင်ငံကစစ်လက်နက်ပစ္စည်းတွေဝယ်ယူခဲ့တာရှိပေမဲ့တရုတ်လက်နက်တွေကအငြင်းစားတွေဖြစ်နေတာကြောင့်ရုရှားစစ်တပ်ကိုချင်းကပ်ပြီးရေစီဆက်ဆံရေးတွေရှိလာခဲ့တာပါတစ်ဖက်မှာကမ္ဘာနိုင်ငံရဲ့အခင်းအကျင်းကိုပြန်ကြည့်ရင်ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ကြားဆက်ဆံရေးမပြေပြစ်တာတွေရှိနေစေဖြစ်ပါတယ်ဒီကြားထဲမြန်မာစစ်တပ်နဲ့ရုရှားစစ်တပ်တို့ကြားဆက်ဆံရေးတိုးမြင့်လာမယ်ဆိုရင်မြန်မာနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးကိုထိခိုက်လာနိုင်သလားဆိုတဲ့စိုးရိမ်မှုတွေရှိနေကြမှာပဲစစ်တောင်းလိုင်းရဲ့အရာရှိဟောင်းဦးအောင်နင်းထွတ်ကအခုလိုသုံးသပ်ပြောဆိုပါတယ
်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့88ပတ်တိုင်ရင်တော့ကျွန်တော်တို့ကိုယ်တိုင်လည်းအမေရိကန်မှာတင်နန်းလာတက်ခဲ့ကြရတဲ့ပြည်ပါ။ဒါပေမဲ့အခု88နောက်ပိုင်းဆိုတော့နှစ်အစိတ်လောက်ရှိသွားပြီတဲ့အခါမှာအမေရိကန်စစ်တပ်နဲ့ကျွန်တော်တို့ဗမာတပ်မတော်စစ်တပ်ကတော်တော်လေးဝေးသွားပါပြီ။ဒီအပြင်မှာဗမာတပ်မတော်ထဲမှာလည်းအမေရိကန်မကောင်းချမ်းကိုရိုက်သွင်းလာတာနှစ်ပေါင်း20လောက်ရှိတဲ့အခါမှာရုရှားကျောင်းသင်းတွေကဗမာတပ်မတော်မှာတော်များအများစုဖြစ်လာပြီခင်ဗျာ။အခုချိန်မှာအမေရိကန်အနေနဲ့အရေးပေါ်ဆီလိုပဲဆက်ကျင်တော့မယ်ဆိုရင်တော့ကျွန်တော်တို့တပ်မတော်အနေနဲ့ပေါ့လေအမေရိကန်ဆက်ကျင်ဆိုတဲ့စိတ်ဓာတ်တွေဝင်လာပြီးတော့မှဗမာတပ်မတော်ကရုရှားဘက်ကိုလုံးဝရိမ်းသွားနိုင်တဲ့အခြေအနေရှိပါတယ်။အဲကျွန်တော်တို့အမေရိကန်တမဆက်ဆံရေးတဲ့ကိုအတူလေးသားကိုလို့တယ်လို့ကျွန်တော်သုံးသပ်မိပါတယ
်။သမ္မတဦးထွန်းကျော်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းစစ်ဘက်ဆိုင်ရာဆွေးနွေးမှုရှိနေခြင်းမှာပဲသမ္မတဥဘာမားရဲ့အမျိုးသားလူညုံရေးဆိုင်ရာလက်ထောက်အကြံပေးပုဒ်ကိုBen Rose ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် Third we are carefully exploring in close consultation with Congress
ဒီမနက်အမေရိကန်နှစ်နိုင်ငံစစ်တပ်ချင်းချိတ်ဆက်ဆောင်ရွက်နိုင်ဖို့အမေရိကန်လွှတ်တော်နဲ့တိုင်ပင်ဆွေးနွေးနေတယ်လို့ Mr. Ben Rose ကပြောကြားသွားတာပါမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာတွေကတချို့ကိုဖြေလျှော့ပေးလိုက်ကြောင်းသမ္မတဥဘာမားကြေညာခဲ့ပြီးနောက်တစ်ရက်မှာပဲအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ